မြန်မာစစ်တပ်နဲ့စစ်ရေးတင်းမာနေဆဲဖြစ်တဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့ကနေအပြည့်ရကာလ၃လထပ်မံတိုးပြီးကမ်းလှမ်းကြီးညာချက်ထုတ်ပြန်တဲ့အပေါ်သမ္မတဘက်ကယုံကြည်မှုရှိကြောင်းထုတ်ပြန်ပြောဆိုတဲ့ကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့ TNL တန်းပလောင်တပ်ဖွဲ့ A ရခိုင်လက်နက်ကိုင်တပ်ဖွဲ့MNDAA ကိုကတပ်ဖွဲ့တွေကနေစွန်လတရနေ့ကနေဩဂုတ်လ30ရက်နေ့ထိနောက်ထပ်3လတစ်ဖက်ဆက်အပြည့်ရကြောင်းတနင်္လာနေ့မှာကြေညာခဲ့ပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ရဲ့အပြည့်ရကြေညာချက်ပေါ်မှာယုံကြည်နိုင်စရာမရှိဘူးလို့တမရော်သတင်းမှပြန်ကြားရေးသွင်းမှုဗိုလ်မှူးချုပ်စော်မင်းတို့က VUA ကိုအခုလိုပြောပါတယ်
။ဒီကြမ်းနဲ့ပတ်သက်လို့ကတမရော်အနေနဲ့အားစစ်ကတ္တကမြေဖယ်ရင်းနဲ့ခေါ်ပါနေရတဲ့ထုတ်ပြန်ကြတာမျိုးဒီကင်းတော့လည်းကျွန်တော်ထုတ်ပြန်ကြတယ်ကွာ။ဒီလောက်တော့အပြစ်ခတ်ရတဲ့ဒီနောက်ဆုံးပြည်ကကျွန်တော်ဘုံလာတော့ကြာ။ဩဂုတ်လ30ပြည်နေ့ချီအောင်လို့ဖြစ်တယ်။အဲဒီအချိန်တွေမှာပဲ PNL ဆိုရင်တမရော်ကအုပ်ချုပ်မှုကြီးနာကိုမကြောင်ရပိုင်းကခံမော်ပြီးကြလာပြီကြာ။ဒီရရှိရှိနဲ့မဖော်တတ်တတ်ဒီကလေးကြီးကလည်းနေနေပြတ်တာရှိတယ်။ဒီဆိုလို့ရှိရင်ကျွန်တော်ဒီရပိုင်းကျမှာသင်္ကန်းကြီးကခံတတ်တတ်ကြာ။ဒီဖွဲ့ရဲ့လောလောကတာဘုံကြီးနိုင်ရလည်းမရှိဒီပြည်ကကျွန်တော်ပတ်တယ်တမရော်အနေနဲ့တော့ဘုံကြီးဖို့အတွက်တော်တော်ခက်ကြီးနေလို့ပြောတယ်။
အေဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာရဲစခန်းတွေကိုပြင်ပထားတိုက်ခိုက်နေတာချင်းပြည်နယ်ပလက်ဝါမြို့ဆက်တရီလမ်းကြောင်းကလရံမြစ်ကြောင်းလမ်းကြောင်းလုံကြုံကြီးနဲ့ကလတန်မြစ်ကူးစရာလမ်းဖောက်လို့ရေးစီမံကိန်းတွေကိုနှောက်ယှက်နေတာကြောင့်ထုတ်ပြန်ချက်ပေါ်ယုံကြည်နိုင်စရာမရှိဘူးလို့ဗိုလ်မှူးချုပ်စွန်မင်းထွန်းကဆိုပါတယ်။မြောက်ပိုင်းမဟာမိတ်၃ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာမြမတမတော်နဲ့နှူးနှစ်ဖက်အပြည့်ရဖို့ကန့်လန့်တာပါဝင်နေတဲ့အပေါ်မှာတမတော်ရဲ့သဘောထားကတော့ဗိုလ်မှူးချုပ်စွန်မင်းထွန်းကအခုလိုဆက်ပြောပါတယ်။
အမလို့ညောင်းနေတော့ဆိုရမယ်တော့ကျွန်တော်ငင်းငိုင်းအတွက်လှုပ်ဆောင်ရမှာမဟုတ်ခါဝရငင်းငိုင်းအတွက်လှုပ်ဆောင်ရဖြစ်တယ်ငင်းငိုင်းလမ်းကြောင်းတော့ဖွင့်ပေးထားတယ်ဒီကြားထဲမှာ NRPC တက်တာဆိုရပါကကံနာခဲ့တာရှိတယ်သူတို့ကိုယ်နဲ့တတိယဆုံးမှာပြောဖြစ်တယ်တုံးပြတာမျိုးအားအားစရာမရှိဘူးပြောဖြစ်တယ်ဒါညပတ်တဲ့ကကျွန်တော်လည်းပြီးကြတော့မှတ်ချက်ပေးလို့ရှိတော့
မြောက်ပိုင်းမှာမိတ်၃ဖွဲ့ကနေ6ကြိမ်မြောက်အပြည့်ရထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်
အရင်တော့နေပြီးတော့ဒီမြန်မာစစ်တပ်ဘက်ကထုတ်ပြန်ခဲ့တဲ့ဒီသူတို့တပတ်တပ်ပြစ်ခတ်ရစီထုတ်ပြန်ချက်တွေထဲမှာတော့ကျိုးတဲကန်တက်ချက်တွေအများကြီးပါနေတဲ့အတွက်ကြောင့်မို့လို့အပြစ်ခတ်တွေဟာဘယ်တော့မှတရားစစ်ဆေးတာမရှိဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကနေပြီးတော့ဒီအရေးအလုံးကိုတင်ကြပ်ပြီးတော့ဒီအပေါင်းစုံအနေထားနဲ့ဒီကြမ်းရေးကိုဆောင်ရွက်နိုင်ဖို့အတွက်ဒါကျွန်တော်တို့ကိုထုတ်ပြန်တာဖြစ်တယ်ဗျ။
သမ္မတကနေစစ်တိုင်းကြီး၅ခုမှအပြစ်ရကြောင်းကြေညာထားပေမဲ့ရခိုင်ပြည်နယ်အတွင်းကျုံးဝင်ခြင်းမရှိတာကြောင့်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်။ဒီကနေ့မှလည်းရခိုင်ပြည်နယ်ပုံလူကျုံမြို့နယ်ဝင်တရန်းနီးမှာတပ်မတော်ရင်တန်းမိုင်းဆွဲခံရလို့မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေကြောင့်ရှိခဲ့တယ်လို့တပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
။ပုံလူကျုံမှာကျွန်တော်ဒီနေ့နေ့တဲ့ဆက်တလိုက်ကြတော့လာမှာပုံလူကျုံမြို့ဝင်ကြားကိုင်ထောင်သားလေးကဒီတောင်းလို့နားမလိုက်ပါဘူး။တပ်မတော်ကလုံရင်းစစ်ကြောင်းကိုအေကဗမူမိုင်းကလုံးနဲ့မိုင်းထောင်မှာဆိုတိုက်ခိုက်ကြရရှိတယ်။တပ်မတော်ကအချို့ကလူထိခိုက်တာရရှိမှုရှိပါတယ်ဗျ။
အေဘက်ကတော့ဒီဖြစ်စဉ်ကိုမသိရသေးဘူးလို့ခိုင်ဒုက္ခကဆိုပါတယ်။အခုလိုတစ်ဖက်သားပြည်ရကံလန်းချက်ကိုမြမတမတော်ဘက်ကလက်မခံပဲတိုင်းဒေသတွေမှာဆက်ပြီးထုတ်စစ်ဆင်မှုတွေလှုပ်ဆောင်နေမှာဆိုရင်ညီနောင်မဟာမိတ်၃ဖွဲ့ကလက်တော့ပြန်သွားမှာဖြစ်တယ်လို့ကြေညာချက်မှာသတိပေးဖော်ပြထားပါတယ်။မြောက်ပိုင်းမဟာမိတ်၃ဖွဲ့အနေနဲ့အပြည့်ရကာလသက်တမ်းတိုးရတာဟာနိုင်ငံရေးရသွေးဆုံဆွေးနွေးဖြေရှာနိုင်ဖို့ငင်းချမ်းရေးလုပ်ငန်းစဉ်မှာချုံမွေးထိရောက်စေဖို့ဒီတူတူရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်ပြီးဒီတွင်းစစ်ချုပ်ငင်းစေဖို့နဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ကာကွယ်ရေးမှာအထောက်အပံ့ပြုစေဖို့အတွက်ဖြစ်တယ်လို့သူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။